ဆီးရီးယားနိုင်ငံမျိုးတော်ရဲ့စင်ကြေဖုံးတစ်ခုမှာအစိုးရကအစိတ်အငွေတွေတုံ့ပြန်တိုက်ခိုက်မှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့နိုင်ငံတကာရဲ့တောင်းဆိုမှုတွေထဲမှာအခုတခါရုရှားနဲ့တရုတ်နိုင်ငံတွေကလည်းပါဝင်လာပြီးဖြစ်ပါတယ်။အစိတ်အငွေတုံ့တိုက်ခိုက်ခဲ့တယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့အမေရိကန်သမ္မတဘရက်အိုဘားမားကအထူးစိုးရိမ်တဲ့အကြောင်းထုတ်ဖော်ပြောဆိုထားပါတယ်။ဒီသတင်းပတ်ထဲဒီလိုတိုက်ခိုက်မှုတွေကြောင့်လူတွေရာနဲ့ချီတိုက်ဆုံခဲ့ရတယ်ဆိုတဲ့ဆီးရီးယားတိုက်ခိုက်တွေဘက်ကဆွဆွဲထားတဲ့အပေါ်မှာစုံစမ်းစစ်ဆေးမှုတွေထိရောက်ရောက်ဆောင်ရွက်ဖို့ရုရှားနိုင်ငံသားရေးဝန်ကြီးဌာနကတောင်းဆိုလိုက်တယ်လို့ဆီးရီးယားဆိုရအနေနဲ့ဒီကိစ္စပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းလိုက်တာဖြစ်ပါတယ်။ဒါရုလက်နက်တွေအသုံးပြုခဲ့တဲ့ဆိုတဲ့အစောပိုင်းဆွဆွဲချက်တွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့အတွက်ဆီးရီးယားနိုင်ငံတဲကိုရောက်နေကြတဲ့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးမှုတွေဘေးကင်းလုံခြုံစွာသွာလာနိုင်ရေးဆီးရီးယားတိုက်ခိုက်တွေကအာမခံပေးဖို့လည်းရုရှားအစိုးရကတောင်းဆိုထားပါတယ်။ဆီးရီးယားနိုင်ငံထဲမှာကုလသမဂ္ဂဦးဆောင်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့တွေဒီစစ်ဆေးမှုတွေလုပ်နိုင်ဖို့အတွက်အမေရိကန်ပြည်ထောင်စုကလည်းတွန်းအားပေးနေတာပါ။ဒါရုလက်နက်အသုံးပြုနဲ့ပတ်သက်လို့အချက်အလက်စုဆောင်းရှာဖွေမှုတွေကိုတာဝန်ရှိသူတွေကလှုံ့ဆော်နေစေဖြစ်ပေမဲ့လို့ဒီလိုတိုက်ခိုက်မှုတွေဟာအကြီးအကျယ်စိုးရိမ်စရာအခြေအနေဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုခဲ့ပါတယ်ရှင်။